တရုတ်နိုင်ငံသားရေးဝန်ကြီးရန်ကြည်ချီးကမြန်မာနိုင်ငံပေါ်မှာဖိအားပေးမှုတွေနဲ့တံခတ်ပိတ်ဆို့မှုတွေဟာပြဿနာကိုအဖြေရှာဖြေရှင်းပေးမှာမဟုတ်တဲ့အကြောင်းဒီလောက်ရတဲ့ကမြန်မာပြည်သူတွေအတွက်ဆုံးရှုံးမှုတွေကိုသာရရှိစေမှာဖြစ်တဲ့အကြောင်းတရုတ်ပြည်ကယုံကြည်ထားတယ်လို့ပြောကြားသွားတဲ့အပေါ်မှာဘယ်လိုရှုမြင်ပါသလဲလို့မစ္စတာမတ်ဖာမနာကိုမေးမြန်းတဲ့အခါမှသူက
I would say that this is exactly what we would expect from China.
တရုတ်ပြည်ကအခုလိုပြောဆိုလာမယ်ဆိုတာကိုကျွန်တော်တို့မျှော်လင့်ထားတာပါပဲ။ဒီအတိုင်းပဲအတိအကျဖြစ်လာတာပါလို့ Mr. Mark Farmer ကပြောပါလေ။ဒါဖြစ်ရင်တရုတ်ပြည်ကအခုလိုပြောဆိုလာမယ်ဆိုတာကိုဘာကြောင့်များချိုးတင်ခံမနိုင်ပါသလဲလို့မေးမြန်းတဲ့အခါမှာသူက
I think what we are seeing is because there is less attention on China now during the uprising there was a lot of focus on the role that China could play and China was very embarrassed
အခုမြင်ရတာကတော့တရုတ်ပြည်အပေါ်မှာအာယုံစူးစိုက်မှုတွေကယောနေသွားပြီဖြစ်တဲ့အတွက်သူဟာမြန်မာနိုင်ငံအပေါ်မှာထားရှိတဲ့သဘောထားကိုအရင်ကအတိုင်းပြန်ပြောင်းသွားခြင်းပဲဖြစ်ပါတယ်။ဒါငါတို့များအရေးခင်းတုန်းကတော့တရုတ်ပြည်ဟာမြမအရေးမှာပါဝင်ဖိအားပေးနိုင်နေဆိုတဲ့အခန်းကဏ္ဍကိုအများကအလေးပေးပြောကြခဲ့တဲ့အတွက်လဲတရုတ်ပြည်ဟာအများကြီးမျက်နှာပြက်ခဲ့ရပါတယ်။မြန်မာနိုင်ငံဆီအစိုးရကိုသူတို့အနည်းနဲ့ဘယ်လိုအကူအညီပေးခဲ့တယ်ဆိုတာကိုလည်းအများကပြောဆိုလာကြလို့တရုတ်နိုင်ငံဟာမျက်နှာပြက်မျက်နှာပူခဲ့ရပါလေ။ဒါကြောင့်မို့လို့တရုတ်ပြည်ဟာလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြီးညာချက်ကိုထောက်ခံခဲ့ခြင်းဖြစ်ပါလေ။ဒါပေမဲ့အခုအချိန်နေမှာတော့ပြောင်းလဲလာတဲ့အချိန်နေပေါ်မှာမူတည်ပြီးတရုတ်ပြည်ဟာအခွင့်ကောင်းယူပြီးဆောင်ရွက်ခြင်းဖြစ်ပါလေ။ဒါကတော့မြန်မာနိုင်ငံသတင်းဟာကမ္ဘာသတင်းတွေရဲ့ထိတ်တန့်ကမပါဝင်လာတော့တဲ့အတွက်တရုတ်ပြည်ဟာအရင်နှုန်းကထားရှိတဲ့အရှိန်ကိုရှော့ချလိုက်ခြင်းဖြစ်ပါတယ်။ဒီနောက်မြန်မာနိုင်ငံပေါ်တန်ခတ်ပိတ်ဆို့ရေးဖိအားပေးရေးအရေးယူမှုတွေကိုဆန့်ကျင်တဲ့သူ့ရဲ့ငွေမူလမူရင်းဝါဒစီကိုပဲပြန်သွားနေခြင်းဖြစ်တယ်လို့မတ်ဖာမနာကရှင်းပြပြောကြားခဲ့ပါတယ်။ဘာမာကမ်ပိန်း UK အနေနဲ့ရှေ့ဆက်ပြီးတော့ဆောင်ရွက်မဲ့လုပ်ငန်းစဉ်ကိုလည်းပြောပြပါတယ
်။ And so this means that we need to do more to put pressure on China to highlight the role that China is playing.
ဒါကြောင့်ကျွန်တော်တို့အနေနဲ့တရုတ်ပြည်ပေါ်မှာပိုမိုဖိအားပေးရတော့မယ်လို့ကျွန်တော်မြင်ပါတယ်တရုတ်ပြည်ကလုတ်ကိုင်းနေတဲ့အခန်းကဏ္ဍတွေကိုကဘာကသိအောင်မီးမောင်းထိုးပြရမှာဖြစ်ပါတယ်အထူးသဖြင့်ပီကင်းအိုလံပစ်နဲ့ရှင်းပြီးမြန်မာနိုင်ငံအပေါ်မှာတရုတ်ပြည်ရဲ့ထားရှိတဲ့သဘောထားတွေကိုဖော်ထုတ်ရမှာဖြစ်ပါတယ်မြန်မာနိုင်ငံအရေးမှာတရုတ်ပြည်ပါဝင်နေတဲ့အခန်းကဏ္ဍကြောင့် EU နဲ့တရုတ်ပြည်တို့ရဲ့ဆက်ဆံရေးမှာဘယ်လိုရိုက်ခတ်မှုရှိနိုင်ပါသလဲလို့မေးမြန်းတဲ့အခါမှာမစ္စတာဖာမနာက
It is already an issue that is being discussed between EU governments and China. It will continue to be.
ဒါဟာတရုတ်ဥရောပဆက်ဆံရေးတရုတ်အာဆီယံဆက်ဆံရေးတို့မှာတက်နေတဲ့ပြဿနာတစ်ခုပဲဖြစ်ပါတယ်။ဒါကိုဆက်ပြီးလဲစစ်ဆဆွေးနွေးကြရအောင်မှာဖြစ်ပါတယ်လို့ပြောကြပါတယ်။မြန်မာအရေးမှာဗြိတိန်အစိုးရရဲ့တရုတ်ပြည်ပေါ်မှာထားရှိတဲ့သဘောထားကိုမေးမြန်းရမှာမစ္စတာမတ်ဖာမနာက
Issue and the British Prime Minister Gordon Brown will be visiting China in the new year.
British ဝန်ကြီးချုပ် Gordon Brown ဟာတရုတ်ပြည်ကိုရှေ့လာမယ့်နှစ်ဆမှာသွားရောက်ဖို့ရှိပါတယ်။သူရောက်ရှိတဲ့အခါတရုတ်ကောင်ဆောင်နေနဲ့ဆွေးနွေးတဲ့အခါမှာတော့မြန်မာနိုင်ငံဒီမိုကရေစီရရှိရေးအတွက်သူဟာတရုတ်အစိုးရကိုတည်တဲ့ပိုးပြထောက်ခံအားပေးဖို့တိုက်တွန်းပြောကြားလိမ့်မယ်ဆိုတာကတော့ကျွန်တော်တို့အတွက်သိကြပါတယ်လို့ Mr. Mark Farmer ကနှိခုံးချုပ်ပြောကြားသွားပါတယ်။